Welcome to the Voice of America in Burmese.
Mingala minak hai maashin. Natasha Kuni Janoila Nesatoya in Ganimakin Vioe season Rigo, American Tiransu Nura Washington Gani Tai Tolini Babi, Nidomita Tons at Nil, Liza, Liza Shetian, Vioe Peaceful Sanana Vioe Bami's News Kani Virole, Tai Pan Yunas in Marishin.
ဒီမှာခွန်ညိုပါခုမနက်စီစဉ်တွေတာဝန်ယူပါမယ်ရှင်ကျွန်တော်ကျော်စံသာပါခင်ဗျာအမေရိကန်အစိုးရရန်တရားရဆိုင်မှုပြန်လည်ရှင်သန်ဖို့နန်းပွင့်သွားပြီဖြစ်ပါတယ်ဒါရှာနိုင်ငံကမြန်မာနိုင်ငံကိုဂျက်တိုက်ရင်ချောက်ဆင်းရောင်းချဖို့သဘောတူလိုက်ပါတယ်ကမ္ဘာစီးပွားရေးအခြေအနေဟာမျှော်လင့်ထားတာတဲ့အလားအလာကောင်းတယ်လို့
Well, I am pleased that Democrats in Congress have come to their senses and are now willing to fund our great military border patrol.
ဘောတူညီချက်ပေါ်မှာသမရတုံ့ပြန်ထားတဲ့ကြေညာချက်ကိုအင်ပြူတော်ပြောခွင့်ရဖျက်ပြခဲ့တာနဲ့ဒူနာဆီယာမှာဖြစ်သလိုဘင်္ဂလားဒေ့ရှ်ကဒုက္ခတွေတွင်နေရရင်ပြန်ရေးနှောင့်နှေးနေရတဲ့အခြေအနေပါကြောင့်လဲဆိုတာနဲ့ရခိုင်ပြည်နယ်ပြည်ပခပြဿနာကိုကူညီဖြည့်ဆည်းနိုင်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးဖွဲ့နဲ့န ကြေညာပါမယ်ရှင
်အမေရိကန်အစိုးရနဲ့ကွန်ဂရက်လွှတ်တော်အကြားဗန္ဒရေးရကွာဟချက်ပြည်လဲဇင်မဲ့ဥပဒေကြမ်းတရားကိုအထက်လွှတ်တော်ကအတည်ပြုခဲ့အတွက်သုံးရတရဆိုင်ခဲ့ရတဲ့အစိုးရရန်တရားပြန်လဲရှင်းလင်းဖို့လမ်းပွင့်သွားပြီဖြစ်ပါတယ်ဒီလိုရဆိုင်ခဲ့ရတဲ့အကြောင်းရင်းတွေအနေနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပါတီ200အကြားသဘောကွဲလွဲမှုတွေတစ်ခုအပါအဝင်ဖြစ်ခဲ့ပါတယ်အခုတော့အဖွဲ့ဝင်တရားရှိတဲ့အထက်လွှတ်တော်မှာ Republican အမတ်48ဦးနဲ့အတူ Democrat အမတ်33ဦးတို့ကအစိုးရအသုံးစိတ်ကို February 10ရက်အထိတိုးချဲ့ခွင့်ပြုဖို့သဘောတူကြတာဖြစ်ပါတယ်နောက်တစ်ဆင့်အနေနဲ့ကတော့ဒီဥပဒေကြမ်းကိုဆမ်ရ ဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုရပါလိမ့်မယ်ဒါဟာတိုင်းပြည်အတွက်သတင်းကောင်းဖြစ်တယ်လို့ဒီမိုကရက်အထက်လွှတ်တော်အမတ် Sherrod Brown ကဆိုသလို Republican အမတ် Susan Collins ကလည်းအံဝဲခံရမယ့်နေ့နေ့ဖြစ်တယ်လို့မှတ်ချက်ချပါတယ်။အစောပိုင်းကတော့ Republican အမတ်အများစုခေါင်းဆောင် Mitch McConnell ကအထက်လွှတ်တော်အနေနဲ့အထောက်ထားမဲ့ဝင်ရောက်နေထိုင်ခဲ့သူကလေးငယ်စိတ်နှံ့ချရဲ့လူရဲ့အနာဂတ်အပါအဝင်လူဝင်မှုဆိုင်ရာပြဿနာတွေပြည်လည်အောင်ဖြေရှင်းပေးမယ်လို့ဒီမိုကရက်အမတ်တွေကိုအမတ်ကံပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့2018ဗန္ဒာရေးနှစ်ဟာယမနေ့အောက်တိုဘာလကစတင်ခဲ့တာဖြစ်ပြီးတစ်နှစ်လုံးအသုံးစရိတ်ကိုကွန်ဂရက်ကဆက်လက်အတည်ပြုပေးရလိမ့်မှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီထိုးစစ်ဆင်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းကြောင်းဖော်ပြလိုက်ပြီးဗတိပခပုံမကျပြမလာအောင်ထိန်းထိန်းတသိမ်းလုပ်ကြဖို့မြစ်တာရခံလိုက်ပါတယ်။တင်းနယ်လာနေကပြုလုပ်တဲ့အင်ဖြူတော်သတင်းစာရှင်းလင်းပွဲမှာအင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကတူရကီရဲ့လုံခြုံရေးနဲ့ပတ်သက်တဲ့တရားဝင်စိုးရိမ်မှုတွေကိုအမေရိကန်ပြည်ထောင်စုနားလည်သဘောပေါက်ကြောင်းနေတိုးမဟာမိတ်တူအဖြစ်တူရကီနဲ့ပူးပေါင်းဆောင်ရွက်တော့မှဖြစ်ကြောင်းပြောကြားလိုက်ပါတယ်။ဆီးရီးယားမှာအတော်အသင့်ဖြစ်ထွန်းနေတဲ့တည်ငြိမ်မှုကိုအာဖင်အကြမ်းဖက်မှုတွေကနောက်ဆက်ဖြတ်စီနေတယ်လို့လည်းဆိုပါတယ်။အမေရိကန်အစိုးရအနေနဲ့တူရကီနဲ့ဆက်ဆံရေးကိုထိန်းသိမ်းထားခြင်းတလို့တစ်ဖက်မှာလည်းတူရကီပြင်မထားနေတဲ့ကတ်တဖွဲ့တွေနဲ့ဆက်နွယ်မှုရှိနေတာပါ။တနင်္လာနေ့ကလန်ဒန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအမေရိကန်တို့ဆီးရီးယားမှာရောက်နေတာဟာ IS တွေကိုနှိမ်နင်းဖို့ဖြစ်ပြီးဆီးရီးယားဒီမိုကရက်တစ်အင်အားစုတွေဖြစ်ကြတဲ့ကတ်တွေအာရတွေနဲ့ပူးပေါင်းပြီးတာဝန်ကိုထမ်းဆောင်နိုင်တာဖြစ်ပါတယ်လို့ဆိုပါတယ်ရှင်။
2019အကုန်မှာအစ္စရေးဆိုင်ရာအမေရိကန်ဆိုင်ကိုဂျေရုဆလင်မြို့ကိုပြောင်းရွှေ့မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်းစ်ကပြောကြားလိုက်ပါတယ်။ဆီလာမဲ့ရသက်တပတ်တွေအတွင်းဒီယုံပြောင်းရွှေ့ရတဲ့စုရဲ့အရာရှိတွေတိုးမြင့်ပြင်ဆင်သွားမှာဖြစ်ပြီးနောက်နှစ်မကုန်ခင်ဂျေရုဆလင်မှာတန်ယုံဖွင့်လှစ်တော့မယ်လို့အစ္စရေးလွှတ်တော်ကနက်ဆက်မှာပင်းစ်ကပြောကြားလိုက်တာဖြစ်ပါတယ်။ဂျေရုဆလင်မှာအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်ပြီးသူရဲ့ဆိုင်ကိုတယ်အဇစ်ကနေဂျေရုဆလင်ကိုပြောင်းရွှေ့ဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ Rex Tillerson ကတော့သံယုံပြောင်းရွှေ့ရေးကိစ္စနှစ်နှစ်ချီကြာမြင့်လိမ့်မယ်လို့အစိုးရကပြောခဲ့ပေမဲ့အခုတော့နောက်နှစ်အကုန်ပြောင်းရွှေ့တော့မှာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကဒီလိုပြောင်းရွှေ့မဲ့ကိစ္စအတွက်သမ္မတ Trump နဲ့ဒုသမ္မတ Pence ကိုကြီးစုတင်တယ်လို့ဆိုပါတယ်။ Israel Parliament ထဲက Arab လူမျိုးလွှတ်တော်အမတ်တွေကတော့ဒါကိုစပိတ်မှောက်တိုက်ဖြတ်သွားမယ်လို့ပြောနေကြပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အထူးသံတမန်ဂတ်ဗိုလ်ခါကရုရှားသမ္မတရဲ့လက်ထောက်ဆက်ကော့ဗ်နဲ့ဇန်နဝါရီလ26ရက်ကျရင်ဒူဘိုင်းနိုင်ငံမှာတွေ့ဆုံပြီးဆွေးနွေးပွဲအသစ်တရစတင်ဖို့ရှိတယ်လို့ပြောကြားလိုက်ပါတယ်။သူဟာဆွေးနွေးပွဲအတွက်ဒူဘိုင်းကိုအသွားမှာယူကရိန်းအရှေ့ပိုင်းကိုသွားရောက်ပြီး KF မြို့မှာညအိတ်ရနာမယ်လို့ဆိုပါတယ်အခုလာမဲ့ဆွေးနွေးပွဲဟာယူကရိန်းမှာငြိမ်းချမ်းရေးတပ်ဖွဲ့ထားနိုင်မဲ့အလားအလာကိုဆွေးနွေးမှာဖြစ်တယ်လို့လည်းဆိုပါတယ်ယူကရိန်းနိုင်ငံခြားရေးဝန်ကြီးပါဗလိုကလင်ကင်ကလည်းဒီတနင်္လာနေ့ဆွေးနွေးပွဲကိစ္စကိုအတည်ပြုပြောကြားလိုက်ပြီးရုရှားနိုင်ငံပေါ်အမေရိကန်ရဲ့တန်ခါပိတ်ဆို့မှုအသစ်ချမှတ်လိုက်ပြီးတဲ့နောက်ဒီဆွေးနွေးပွဲအလားအလာဘယ်လိုရှိလာမလဲဆိုတာသိလို့စိတ်စောနေတယ်လို့လည်းဆိုပါတယ်ရှင်
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်ရှင်။
ဖြူရဲဒီစီယာဖြူရဲဒရင်းယာကိုဆက်ကြည့်ကြပါခင်ဗျာ။ရုရှားနိုင်ငံဟာမြန်မာနိုင်ငံကို SU-30 အမျိုးအစားချက်တိုက်လေယာဉ်6စီးရောင်းချဖို့သဘောတူလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့ရုရှားကာကွယ်ရေးဝန်ကြီးရှာဂေးဆိုင်ဂူနဲ့မြန်မာအစိုးရတို့အကြားဒီအတွက်သဘောတူညီခဲ့တာဖြစ်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးဒူဘိုဂျိုကြီးအလက်ဇန်ဒါဖိုမင်းကိုကူကာပြီးရုရှားနိုင်ငံတပ်သတင်းဌာနကဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံလေတပ်အဖွဲ့နယ်မြေတည်ထောင်ခိုင်မြဲရေးနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်ရမှာအဓိကကျတဲ့တိုက်လေယာဉ်တွေဖြစ်လာလိမ့်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာစစ်အရာစီ600ကျော်တို့ဟာရုရှားနိုင်ငံအစင်းမြင့်စစ်တပ်တွေမှာပညာသင်ယူနေကြပြီးဒါတွေအလုံးဟာအရှေ့တောင်အာရှနဲ့ပစိဖိတ်ကမ်းခြေဒေသလုံခြုံရေးတိုးမြှင့်ဖို့အတွက်အထောက်အကူဖြစ်စေမယ်လို့လည်းဆိုပါတယ်။January 2022ရက်မြန်မာနိုင်ငံခီးစဉ်တွင်ရုရှားကာကွယ်ရေးဝန်ကြီးရှိုက်ဂူဟာနိုင်ငံစစ်ကမ်းတွေမှာစစ်သင်္ဘောတွေစိုက်ကပ်ရေးသဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးခဲ့ပြီးမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီထားတဲ့ရိုဟင်ဂျာဒုက္ခသည်ပြန်ပို့ရေးအစီအစဉ်ဟာနောက်ဆုတ်သွားပြီဖြစ်ပြီးဘယ်အချိန်ပြန်လည်စတင်မလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အကူအညီပေးရေးဝန်ထမ်းတွေကရိုဟင်ဂျာတွေကိုအတင်းအဓမ္မပြန်ပို့မဲ့အရေးကိုစိုးရိမ်နေကြတာပါ။ဒီသဘောတူညီချက်ကိုအစိုးရဘက်ကဆုံးဖြတ်ခဲ့တဲ့လူအခွင့်ရေးအဖွဲ့ AI ကလည်းဒုက္ခသည်တွေပြန်ပို့ရေးဘင်္ဂလားဒေ့ရှ်ကရွှေ့ဆိုင်းလိုက်တာကိုကြိုဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့ရက်ဆက်တဲ့ဒီနှိပ်ကွပ်မှုတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာ6,500ကျော်ပြန်ပို့ဖို့ပြီးခဲ့တဲ့အပတ်ကဆုံးဖြတ်ခဲ့တာဟာဒီလူတွေအတွက် NDA ကြားရောက်စေမဲ့ကိစ္စဖြစ်တယ်လို့လည်းဆိုပါတယ်ဒုက္ခသည်တွေကလည်းမြန်မာပြည်ပြန်သွားမယ့်အရေးကိုကန့်ကွက်နေကြပါတယ်ရှင
်2013ခုနှစ်ကအိန္ဒိယနိုင်ငံဗုဒ္ဓဘာသာမှာပောက်ကွဲစင်နိုင်တဲ့ဘုံနှလုံးတွစ်ရှိခဲ့တာဟာတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမားကိုတိုက်ခိုက်ဖို့ရည်ရွယ်တာမဟုတ်ဘူးလို့ကနဦးစုံစမ်းစစ်ဆေးမှုတွေအရသိရှိလာရပါတယ်ဒီဘုံထောင်မှုမှာရိုဟင်ဂျာမူဆွေးနွေးတဲ့လက်ဆောက်ချီတဲ့အဖွဲ့တွေအပြင်တခြားဘက်အဖွဲ့တွေပါဝင်နိုင်လဲဆိုတာကိုလည်းစူးစမ်းကြည့်ဖို့လိုတယ်လို့ဆိုကြပါတယ်အခုအခါမှာတော့ Bihar ATS အဖွဲ့လည်းပါဝင်တယ်လို့ဆိုထားပါတယ်ခင်ဗျာ
ကမ္ဘာစည်းဝါးရေးအခြေအနေဟာ2019ခုနှစ်မှာမျှော်မှန်းခဲ့တဲ့ 3.9 ရာခိုင်နှုန်းထက်ပိုမိုလျင်မြန်စွာကြီးထွားလာပြီးနောက်နှစ်အတွက်အခြေအနေပိုကောင်းလိမ့်မယ်လို့ IMF ကအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာအင်မတန်ကြိုးဆိုအပ်တဲ့သတင်းဖြစ်တယ်လို့ IMF ညွန်ကြားရေးမှူးချုပ် Christine Lagarde ကဆွစ်ဇာလန်နိုင်ငံ Davos မြို့မှာပြုလုပ်နေတဲ့ကမ္ဘာစည်းဝါးရေးနှစ်ပတ်လည်ညီလာခံမှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာအခွန်ဖြတ်တောက်မှုတွေဟာအပြုသဘောဆောင်ပေမဲ့စီးပွားရေးမှာရေတုအကျိုးဖြစ်ထွန်းမှုသာဖြစ်နိုင်တယ်လို့ IMF ကျွမ်းကျင်သူတွေကဆိုကြပါတယ် Christine Lagarde ကတော့နိုင်ငံရေးစီးပွားရေးခေါင်းဆောင်တွေအနေနဲ့အချိန်အခါခေါင်းကိုအသုံးချက်ပြီးပြုပြင်ပြောင်းလဲရေလှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ် American သမ္မတ Donald Trump ကလည်းဒီအစည်းအဝေးကိုတက်ရောက်ပြီးနောက်အပတ်မှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင
်ဇန်နဝါရီလ23ရက်ဗီဒီယိုရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြဆန်တာနဲ့ရှာဖောင်လို့ကြီးညာပေးသွားတာပါအခုစတိုက်ထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်အစိုးရရန်တရားတစ်စိတ်တစ်ပိုင်းပိတ်ပစ်ခဲ့ရတဲ့အခြေအနေကနေပြီးတော့ပြန်လည်လက်ပတ်နိုင်တော့မယ်ဆိုတဲ့အကြောင်းကိုပြောပြပေးပါပါအ မေဂါဆွေရအသုံးစရိတ်မူကြံတည်ပြုရေးဟာလူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်မှတ်တွေကြားသဘောတူညီမှုမရရှိနိုင်ခဲ့တဲ့အတွက်ပြီးခဲ့တဲ့တောက်ကြနေ့ညတကောင်ရံကအမေရိကန်အစိုးရရန်တရားတစိတ်တစ်ပိုင်းပိတ်ပစ်ရတဲ့အခြေအနေကိုဆက်ရောက်ခဲ့ရပါတယ်။တနင်္လာနေ့မှာတော့အထက်လွှတ်တော်မှနှစ်ပါတီခေါင်းဆောင်တွေကြားညှိယူနိုင်ခဲ့တဲ့အတွက်နောက်သတင်းသုံးသပ်အတွက်အစိုးရရန်တရားပြန်လည်လက်ပတ်နိုင်ဖို့သဘောတူညီချက်ရရှိခဲ့ပါတယ်။အခုတန်ထွက်နေချိန်မှာပဲမဲခွဲဆုံးဖြတ်နေတဲ့အကြောင်းစုံလင်ကိုဆက်ပြီးတော့ပြောပြပါမယ်ရှင်။အမေရိကန်ဘဟုအစိုးရရန်တရား၃ရက်ကြာတစိတ်တစ်ပိုင်းပိတ်ပစ်ရတဲ့အချိန်လေးကနေအပြည့်အဝပြန်လည်လည်ပတ်နိုင်ဖို့အမေရိကန်အထက်လွှတ်တော်ကယာယီအသုံးစရိတ်အစီအစဉ်ကိုတနင်္လာနေ့နေခင်ပိုင်းကမဲခွဲအတည်ပြုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားအခြေတည်အငင်းပွားမှုကနေဘဟုအစိုးရတစိတ်တစ်ပိုင်းပိတ်ပစ်ရတဲ့အချိန်ဤတောက်ကြနေတဲ့ကောင်ရံမှာစတင်ဆက်ရောက်ခဲ့တာပါ။အမတ်တရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်အမတ်33ဦးတို့ကRepublican လွှတ်တော်အမတ်48ဦးတို့နဲ့အတူတကွပူးပေါင်းပြီးလက်ရှိအခြေတည်အငင်းပွားမှုကိုအဆုံးသတ်ဖို့သဘောတူခဲ့ကြပါတယ်။အထက်လွှတ်တော်အမတ်82ဦးတို့ကထောက်ခံခဲ့ပြီး18ဦးကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အခုလိုအခြေတည်အငင်းပွားမှုအဆုံးသတ်လိုက်ခြင်းအပြင်အထက်လွှတ်တော်ကဖေဖော်ဝါရီ8ရက်နေ့အထိအစိုးရအသုံးစရိတ်တိုးချဲ့ပေးနိုင်မယ့်ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်ကအတည်ပြုပြီးတဲ့နောက်အောက်လွှတ်တော်ကအတည်ပြုဖို့ရှိပြီးသမ္မတထရမ်ကလက်မှတ်ရေးထိုးရမှာပါ။အခုလိုသဘောတူညီမှုရရှိလိုက်တာနဲ့ပတ်သက်ပြီးသမ္မတကဒီမိုကရက်တွေဟာအတိတ်တရားပြန်ရလာကြတဲ့အတွက်ဝမ်းသာတဲ့အကြောင်းပြောခဲ့ပါတယ်။အင်ဂျူရာပြောခွင့်ရဆာရာဆန်ဒါစ်ကသတင်းစာရှင်းလင်းပွဲမှာသမ္မတရဲ့တုံ့ပြန်တဲ့ကြေညာချက်ကိုအခုလိုဖတ်ပြခဲ့ပါတယ်။
Quote, I am pleased that Democrats in Congress have come to their senses and are now
ဒီကြေညာချက်ကိုကိုကဖတ်ပြရရင်ထတော်ရှိဒီမိုကရက်တွေကအတိတ်ရရလာကြတဲ့အတွက်သိက္ခူဝင်တာမိပါတယ်။အခုနိုင်ငံရဲ့စစ်တပ်နေချစောက်တပ်ရီးဘော်ကယ်ဆယ်ရေးတပ်နဲ့အကာအကွယ်မဲ့နေတဲ့ခလီးတွေအတွက်ချမ်းမကြီးအာမခံအတွက်အသုံးစိတ်ချခံဖို့သဘောတူခဲ့ကြပါပြီ။ကျွန်တော်အစီအမဲပြောခဲ့တဲ့အတိုင်းအစိုးရအသုံးစိတ်အတည်ပြုချက်ရခဲ့ပြီးရင်သိက္ခူတရားနီလာမချနေတဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုဖြေရှင်းမှုကျွန်တော်ကြိုးပမ်းပေးမှာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ရေရှည်ခံမဲ့သဘောတူညီမှုရနိုင်ဖို့ကြိုးပမ်းပေးမှာဖြစ်ပေမယ့်တွေ့အဲ့ဒီဖော်ဆောင်မှုကနိုင်ငံအတွက်အကျိုးရှိရမှာဖြစ်ပါလေ
။ဒါကာခေါ်ကလေးဘွားရွယ်ကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာသူတိမ့်နဲ့ချီတဲ့လူတွေအရေးနဲ့ပတ်သက်လို့အခြေတည်ငင်းပွားမှုကိုအဆုံးသတ်ပြီးအစိုးရရန်တရားပိတ်ပစ်ရတဲ့အခြေအနေကကျော်လွှားနိုင်ဖို့ Republican ခေါင်းဆောင်တွေနဲ့အစိုးရအသုံးစရိတ်သတင်းသုံးပတ်အတွက်သဘောတူဖို့ဆုံးဖြတ်ခဲ့တယ်လို့လည်း New York ပြည်နယ် Democrat အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer ကပြောကြားခဲ့ပါတယ်
။ After several discussions, offers, counteroffers, the Republican leader and I have come to an arrangement. We will vote today to reopen the government.to continue negotiating a global agreement with the
community ပြန်လည်ကမ်းလှမ်းချက်တော်များများအပြီးမှာ Republican ခေါင်းဆောင်တွေနဲ့ကျွန်တော်အကြားသဘောတူညီမှုရရှိခဲ့ပါတယ်။အစိုးရကိုပြန်ဖွင့်နိုင်ဖို့ကျွန်တော်တို့မဲခွဲဆုံးဖြတ်ဖို့ဖြစ်ပါတယ်။ဒါအပြင်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ February 6ရက်နေ့ရောက်လို့သဘောတူညီမှုမရဘူးဆိုရင်အထွတ်လွှတ်တော်ကဒါကာဥပဒေချမ်းနဲ့ပတ်သက်ပြီးလှိလာစဉ်းစားမှာဖြစ်ပါတယ်။ဒီဖော်ဆောင်မှုမှာသမတ်သမတ်ကြရမယ်ဘယ်အလုံးအတွက်တရားမျှတရမှာဖြစ်ပါလဲ
စောစောပိုင်းကတော့ကန်တကီပြည်နယ်က Republican အမတ်အများစုခေါင်းဆောင် Mitch McConnell ကကန်နိုင်ငံကိုကလီးဘွားကရောက်ရှိလာခဲ့တဲ့တိမ့်နဲ့ချီတဲ့တရားမဝင်အခြေချသူများကိစ္စအပါအဝင်လူဝင်မှုကြီးကြပ်ရေးအကြောင်းအရာတော်များများကိုအထက်လွှတ်တော်အနေနဲ့ကင်ထွက်ဖြစ်ရှင်းပေးမယ်လို့ဒီမိုကရက်တွေကိုနားချပြောဆိုနိုင်ခဲ့ပါတယ်လက်ရှိအစိုးရရန်တရားပိတ်ပစ်ရတဲ့အခြေအနေကနေရခဲ့တဲ့သင်ခန်းစာကိုလည်း Republican အမတ်အများစုခေါင်းဆောင် McConnell ကအခုလိုထောက်ပြခဲ့ပါတယ
်။ Now they we've learned anything during this process it's that a strategy to shut down the government over the issue of illegal immigration
အခုလိုအစိုးရရန်တရားပိတ်ပစ်ရတဲ့ဖြစ်စဉ်ကနေကျွန်တော်တို့ရရှိခဲ့တဲ့သင်ခန်းစာကတရားမဝင်အခြေချနေထိုင်မှုနဲ့ပတ်သက်တဲ့လူဝင်မှုကြီးကြပ်ရေးပြဿနာကြောင့်အစိုးရရန်တရားလက်ပတ်မှုပိတ်ပစ်ရတဲ့အခြေအနေဆက်ခဲ့ရတာဟာအမေရိကန်နိုင်ငံသားတွေအနေနဲ့နားလည်ဖို့ခက်ခဲလာတယ်ဆိုတဲ့အချက်ပါပဲ။အနာဂတ်မှာလည်းဒီလိုအခြေအနေမျိုးကိုနားလည်လက်ခံမှာမဟုတ်ဘူးဆိုတဲ့အချက်ပါပဲ
။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေညပိုင်းအထိအစိုးရအသုံးစရိတ်ဥပဒေကြမ်းအတည်ပြုရေးကိုကန့်ကွက်ခဲ့ကြတဲ့ဒီမိုကရက်တွေက Republican တို့ရဲ့အခုလိုကန့်လှမ်းချက်ကိုလက်ခံဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီမိုကရက်အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer က လက်ရှိဖြစ်ထွန်းတိုးတက်မှုတွေဟာလူတိုင်းကိုကျေနပ်မှုပေးခြင်းမှပေးနိုင်မှာဖြစ်ပေမဲ့ဒါဟာရှေ့ကိုတိုးစေမယ်ခြေလှမ်းတရားဖြစ်တယ်လို့ပြောကြားခဲ့ပြီးဒါကဥပဒေကြမ်းနဲ့ပတ်သက်လို့ပါတီညံစလုံးကတမတမတ်ကြစွာစဉ်းစားဆုံးဖြတ်ပေးနိုင်ပြီးအထက်လွှတ်တော်မှအတည်ပြုနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားခဲ့ပါတယ်ဒီလိုအမေရိကန်တန်ရဲ့အင်ကာနိမနခင်စီစဉ်နေနာစင်နေရတာဖြစ်ပါလေရှင်။ရခိုင်ပြည်နယ်ပြည်ပခပြဿနာကိုကုညီဖြစ်ရှင်းနိုင်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့မနေ့တနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်။ရခိုင်ပြည်နယ်ပြဿနာဖြစ်ရှင်းရမှာဒီအကြံပေးအဖွဲ့အနေနဲ့ဘလောက်ထိပါဝင်ဆောင်ရွက်နိုင်တယ်လဲ။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အဖွဲ့လိုဆောင်ရွက်နိုင်မှုရှိပါမလားဆိုတာကိုတန်ပြဖြစ်မိတယ်လို့မြမအရေးကြမ်းကျင်သူတို့ကသုံးသပ်ပါတယ်။အပြည့်အစုံကိုရှားဖောင်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဟောင်းလည်းဖြစ်တဲ့ Bill Richardson နဲ့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဒေါက်တာစူရတ္တိယစတိယာထိုင်တို့ပါဝင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်တက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့မနေ့တနင်္လာနေ့တုန်းကနေပြည်တော်နိုင်ငံခြားရေးဌာနမှတွေ့ဆုံခဲ့ကြပါတယ်မြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့ဒီအကြံပေးအဖွဲ့နဲ့တွေ့ဆုံမှုတွင်ကိုဖီအန်န်ကော်မရှင်ရဲ့အကြံပြုချက်တွေအကောင့်တက်ဖို့ဆောင်ရွက်ရေးတွေကိုရှင်းလင်းပြောဆိုခဲ့ပြီးအကြံပေးအဖွဲ့ရဲ့ရှစ်ဆက်ဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။တွေ့ဆုံပွဲကိုမြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေ၊ဦးတောင်ထွန်း၊ဒေါက်တာဝင်းမြအေးနဲ့ဦးကျော်တင်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီအကြံပေးအဖွဲ့ဟာနိုင်ငံတကာအကြံပေးအဖွဲ့လို့ဖြစ်တာကြောင့်ကိုဖီအန်န်ကော်မရှင်အဖွဲ့လို့ဆောင်ရွက်နိုင်ပါမလားဆိုတာတန်တရားဖြစ်เสียဖြစ်မိပေမဲ့အခုချိန်ထိတော့ဝေဖန်သုံးသပ်ဖို့စောနေသေးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်အဖွဲ့အကြီးကဲဟောင်း Priscilla Club က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် But this is a very very beginning of it. I think it's much too early to prejudge whatever they're doing.And particularly this first visit is just
for the beginning of the visit. They met with Aung San Suu Kyi. ဒုဆောင်မှုတွေနဲ့ပတ်သက်လို့ခက်ခဲနိုင်ဖို့ကစောပါသေးတယ်။ထို့သဖြင့်ပထမဦးဆုံးခီးစဉ်မှာပထမခြေလှမ်းဖြင့်သူတို့ကဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။နောက်သူတို့ရခိုင်ပြည်နယ်ကိုသွားပြီးအခြေအနေကိုလေ့လာမှဖြစ်ပါတယ်။ပြီးတော့နေပြည်တော်ကိုပြန်လာကတခြားအစီအမင်းရရှိတွေနဲ့ထပ်တွေ့ကြမယ်လို့ထင်ပါတယ်။ခုချိန်မှာတော့ခမန်းပြောဆိုနိုင်ဖို့ကခက်ပါသေးတယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်တက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ကို2019ဒီဇင်ဘာလမှာဖွဲ့စည်းခဲ့တာဖြစ်ပြီးပြည်တွင်းပြည်ပပြည်ပခရေးရာအတွေ့အကြုံရှိသူတွေပညာရှင်တွေစုစုပေါင်း10ဦးနဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ထဲမှာ Bill Richardson နဲ့ Dr. Suratia Satya Thai နဲ့အတူ Sweden လွှတ်တော်အမှန် Urban Allen ပြည်ထောင်ပရင်ကောင်စီအဖွဲ့ဝင်ဟောင်းပါမောက်ခ Lord Dazzy တောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်းမရေရေတို့ပါဝင်ပါတယ်ဒီအကြံပေးအဖွဲ့ဟာ Coffee Anand Commission အဖွဲ့ရဲ့အကြံပြုချက်တွေအကောင့်တက်ဖို့ဆောင်ရွက်ရမှာစောင့်ကြည့်လေ့လာတဲ့အဖွဲ့ဖြစ်တာကြောင့်ဒီအဖွဲ့နှစ်ဖွဲ့ရဲ့လောက်ကိုင်းနိုင်စွမ်းကြွားချားနိုင်တဲ့အခြေအနေတွေကိုလည်း Priscilla Club ကအခုလိုပြောပါတယ
် The Advisory Commission has a large international component in it it's more of an international advisory commission that will look
ဒီချမ်ပီကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေအတော်များများပါဝင်တဲ့အတွက်နိုင်ငံတကာအချမ်ပီကော်မရှင်ဖြစ်နေပြီးကိုဖီအန်နန်ကော်မရှင်ရဲ့အချမ်ပီချက်တွေကိုမြန်မာနိုင်ငံကအကောင့်ထဲပေါ်ရမှာလေ့လာစောင့်ကြည့်ဖို့ဖြစ်ပါလေသူတို့ကအခြေအနေကိုအကဲခတ်သုံးသပ်မှဖြစ်ပြီးကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေရဲ့ပြောဆိုလုပ်ကိုင်မှုတွေအပေါ်မှာလည်းဖြစ်ဆွဲပေးနိုင်မှာဖြစ်ပါလေဒါအပြင်ဒီဖွဲ့ဟာလာရောက်လေ့လာခွင့်ရတဲ့အတွက်ဒီရင်အခြေအနေနဲ့ပတ်သက်လို့အချက်လက်အကြောင်းအရာတွေကိုကိုတွေ့လေ့လာနိုင်ကြမှာဖြစ်ပါတယ်။ Coffee Anand Commission ကတော့တာဝန်ပူပြီးကြီးပါတယ်။ရခိုင်ပြည်နယ်အခြေအနေကိုချုပ်ငုံလေ့လာသုံးသပ်ပြီးသိကိုခက်ခဲနေနေတဲ့ပြဿနာရှိနေတဲ့ရိုဟင်ဂျာကိစ္စအပြင်ပြည်နယ်ဖွံ့ဖြိုးရေးလူမှုဆက်ဆံရေးအဆရှိတဲ့ပြဿနာတွေအတွက်ရေရှိအဖြေရှာနိုင်ရေးကိုထင်ရှားပေးရတာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်တက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးကြတဲ့အကြောင်းအရာအသေးစိတ်ကိုတော့ဖော်ပြတာမရှိသေးပါဘူး။ဒါပေမဲ့အကြံပေးအဖွဲ့မှာပါဝင်တဲ့ Bill Richardson ကတော့ဖန်ဆီးခံထားတဲ့ Writers သတင်းတောက်တို့ဦးပြန်လွတ်ပေးရေးအတွက်မြန်မာအစိုးရကိုဖိအားပေးပြောဆိုသွားဖို့ရှိတယ်လို့ပြောဆိုထားတာရှိပါတယ်။ဒ Bill Richardson ဟာမြန်မာဒီမိုကရေစီအရေးမှာတက်တက်ကြွကြွထောက်ခံကူညီခဲ့သူဖြစ်တယ်လို့အကျဉ်းချနေတဲ့အမေရိကန်နိုင်ငံသားတွေလူမျိုးရေးအတွက်အီရန်နဲ့မြောက်ကိုရီးယားတို့မှာဆက်ဆက်ညှိနှိုင်းပေးနိုင်ခဲ့တဲ့အတွေ့အကြုံရှိသူတဦးဖြစ်ပါတယ်။လက်ရှိအင်းစင်အကျဉ်းထောင်မှာဖမ်းဆီးထိန်သိမ်းခံနေရတဲ့ Reuters သတင်းဌာနရဲ့သတင်းထောက်တဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဦးဟာရခိုင်ပြည်ပခကိစ္စနဲ့ပတ်သက်ပြီးသတင်းအချက်အလက်ရယူရင်းနိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးတရားစွဲခံထားရတာဖြစ်ပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဦးဟာဒီဇင်ဘာ12ရက်နေ့ညကရဲတပ်ဖွဲ့တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျန်နေမြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှော့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင
်။ရှားဖောင်ပြောပြသွားတာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုဒီကနေ့အင်္ဂါနေ့မှစတင်ပြီးဖြည်းဖြည်းချင်းပြန်ပို့မယ့်အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမနေ့တုန်းကရိုက်တာသတင်းဌာနမှဖော်ပြခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကြားရေးဌာနအရာရှိကတော့ဒီကိစ္စကိုအတည်ပြုဖို့ညှင်းဆိုထားပြီးဒုက္ခသည်တွေပြန်ပို့မယ့်အစီအစဉ်ဘယ်တော့ပြန်စတင်မလဲဆိုတာကိုလည်းမသိရသေးပါဘူး။ဒီအကြောင်းနဲ့ပတ်သက်ပြီး AP သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရနိုင်ကပြောပြပေးပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းခွဲကျော်ကိုမြန်မာနိုင်ငံကိုအတင်းကျပ်ဆေးလွှတ်တာတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ကြားမှာပဲဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကဖြည်းဖြည်းချင်းပြန်လည်ပို့ဆောင်သွားမယ့်အစီအစဉ်ကိုဒီကနေ့မှရွှေ့ဆိုင်းလိုက်ပါတယ်။မူလကတော့ဒီဒုက္ခသည်တွေကိုမနေ့ကအင်္ဂါနေ့ကစတင်ပြီးတော့ပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားမှာသဘောတူထားခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်ဘယ်တော့စတင်လှုပ်ဆောင်မယ်ဆိုတော့အခုလောလောဆယ်မှာမသိရသေးပဲဖြစ်နေပါတယ်။ဒါပေမဲ့ဒုက္ခသည်တွေကတော့သူတို့ကိုအတင်းကျပ်ပြန်ပို့မှာကိုစိုးရိမ်တယ်လို့ဒုက္ခသည်တဦးဖြစ်တဲ့ဆာယက်နိုဝါကမင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်။
အားရပါလားသူတွေခတ်တယ်လဲနော်။ဒါရင်အားရတော့ငူတာမို့တဲ့အားရတဲ့တရားဟုတ်ကြာဟုတ်ဒီဘော။
သူတို့ကအတင်းကျပ်ပြန်ပို့လိုက်ရင်ကျွန်တော်တို့မသွားပါဘူး။မြန်မာအာဏာပိုင်တွေအနေနဲ့ကျွန်တော်တို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေပေးရမှာဖြစ်ပါတယ်။ကျွန်တော်တို့ဆုံးရှုံးခဲ့တာတွေကိုပြန်ပေးဖို့လိုသလိုပြစ်မှုကျူးလွန်သူတွေကိုလည်းအရေးယူရမှာဖြစ်ပါတယ်။ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတာအဲ့ဒီအခွင့်အရေးတွေအတွက်ဖြစ်ပါတယ်။ဒါတွေပြန်မရဘဲနဲ့တော့ကျွန်တော်တို့ဘာလို့ဒီလိုလာမလဲဗျာ
။အချို့ဒုက္ခသည်တွေကလည်းမြန်မာအာဏာပိုင်တွေအနေနဲ့သူတို့ကိုကာကွယ်ပေးမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မယ်လို့ပြောကြပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေထပ်ပြီးတော့ရောက်လာနေတဲ့ဒုက္ခသည်တွေရှိနေတာကြောင့်မြန်မာနိုင်ငံကိုပြန်ဖို့ကိစ္စကတိတ်ကိုစောလုံးနေသေးတယ်လို့ AI နိုင်ငံကလူခွင့်ရေးအဖွဲ့ကအကြီးတန်းအကြံပေး Matthew Wells ကပြောပါတယ
် It's way too early to be talking about repatriation. There are still Rohingya who are arriving from Northern Myanmar.
ဒုက္ခသည်တွေနေရင်းကိုပြန်ဖို့ကိစ္စကစောလုံးပါသေးတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းကနေဒုက္ခသည်တွေနေတိုင်းလူလူဆက်ပြီးတော့ရောက်လာနေပြီးတော့အဲ့ဒီကအခြေအနေဟာလုံးဝကိုလုံခြုံမှုမရှိပါဘူး
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့နိုဝင်ဘာလမှာနှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်စာရွက်စာတမ်းတွေကိုအပြီးသတ်လုံဆောင်နိုင်ခြင်းမရှိသေးသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းဒီဒုက္ခသည်တွေပြန်ပို့ဖို့အတွက်စကန်တွေကိုမတိစောက်ရသေးဘူးလို့ဒုက္ခသည်ပြန်လည်ပို့ဆောင်ရေးအရာရှိအဗ်ဒူကာလမ်ကပြောပါတယ်။လူခွင့်ရေးသူတွေဒီဒေးဗစ်မက်တီယဆန်ကတော့ဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်နှစ်နိုင်ငံကြားလုံဆောင်နေရတွေကိုအခုလိုဝေဖန်ခဲ့ပါတယ်။
Bangladesh and the government of Myanmar get together and have this agreement. So hold on, you just forced 655,000 people in just a few months.
Bangladesh နဲ့မြန်မာအစိုးရတို့ကြားမှာပြည်သူဆွေးနွေးပြီးဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးတာပါ။မြန်မာအစိုးရကလူ6သိန်းခွဲလောက်ကိုလာအနေငယ်အတွင်းနေဆက်ဆက်ကျော်ထွက်ပြေးအောင်လုပ်ခဲ့ပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီဟာစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတိုက်နက်ခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးတော့အဲ့ဒီမှာဒုက္ခသည်တချို့နဲ့ကိုယ်တိုင်တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ပြောခွင့်ရ VPN တန်ကတော့ဒုက္ခသည်တွေပြန်ပို့ဖို့ကိစ္စနဲ့ပတ်သက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒအတိုင်းပဲလှုပ်ဆောင်တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ As far as UNHCR is concerned,What's the most important is that any returns have to be voluntary and they have to be
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအနေနဲ့ကတော့ဒုက္ခသည်တွေပြန်မဲ့ကိစ္စမှာအရေးကြီးဆုံးကတော့သူတို့ဆန္ဒအလျောက်ပြန်တာဖြစ်ဖို့နဲ့အဲ့ဒီလူတွေဘေးကင်းလုံခြုံမှုရှိဖို့ဖြစ်ပါတယ်ဒုက္ခသည်တွေရဲ့ဆန္ဒသဘောထားတွေသူတို့ဘာလို့ကျင်နေဆိုတာကိုကျမတို့အနေနဲ့နားထောင်ဖို့လိုတယ်လို့ဒုက္ခသည်တွေပြန်ပို့ဖို့အတွက်အချိန်နဲ့အချိန်ခါကလည်းသူတို့ဆန္ဒရှိတဲ့အတိုင်းဖြစ်တင်ပါတယ်
ပြီးခဲ့တဲ့ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေတွင်ရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံသဘောတူညီချက်အရမြန်မာအာဏာပိုင်အနေနဲ့တပတ်ကိုရိုဟင်ဂျာဒုက္ခသည်1500ပြန်လည်လက်ခံသွားဖို့သဘောတူထားတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။အခုတခါတော့ဒေတာဂျွင်းဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရမှာပါ။အ
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာအရှေ့တောင်အာရှခရီးစဉ်အစဖြစ်အင်ဒိုနီးရှားကိုရောက်နေပြီးဗီယက်နမ်ကိုလည်းသွားရောက်ဖို့ရှိပါတယ်။ကာကွယ်ရေးဝန်ကြီးမက်တစ်ကအကြမ်းဖက်ချိန်ချောက်မှုတဲ့တရုတ်လိုပြန်အားကောင်းလာတဲ့အင်အားကြီးနိုင်ငံတွေရဲ့ချိန်ချောက်မှုကပိုကြီးတယ်လို့အမေရိကန်အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာသတ်မှတ်ထားကြောင်းထုတ်ပြောပြီးလေးမှာပဲဒီခရီးစဉ်ဖြစ်လာတာပါဒီအကြောင်း VOA သတင်းတာပီတာဘက်တီးရဲ့တွေ့ဆုံမင်းမြန်ချက်ကိုကိုဝင်းမင်းကစူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါကာကွယ်ရေးဝန်ကြီးမက်တစ်အနေနဲ့ဒေါ်နယ်ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာကိုချပြရမှာတရုတ်နဲ့ရုရှားလိုအင်အားကြီးလာဖို့ပြုပြင်ပြောင်းလဲလာတဲ့အင်အားကြီးနိုင်ငံတွေရဲ့ချိန်ချောက်မှုကိုအရေးအကြီးဆုံးချိန်ချောက်မှုဖြစ်သတ်မှတ်ထားတယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကထုတ်ပြောခဲ့ပြီးတနင်္ဂနွေနေ့မှာအမေရိကန်နိုင်ငံကနေဒီခရီးစဉ်ထွက်လာခဲ့တာပါ။တောက်ကြနေတုန်းကအမေရိကန်နိုင်ငံဂျွန်ဟော့ပကင်းစ်တက္ကသိုလ်မှာဒီမဟာဗျူဟာရဲ့အထူးလှည့်ဝဲချက်မဟုတ်တဲ့အပိုင်းကိုချပြရမှာဝန်ကြီးမက်တစ်ကဒီချင်းချောက်မှုအစ်စ်တွေအတွက်အခုမဟာဗျူဟာကလက်တွေ့ကျတယ်လို့ဆိုခဲ့ပါတယ်။
The strategy is fit for our time.providing the american people the
ဒီမဟာဗျူဟာကကျွန်တော်တို့ခေတ်နဲ့ကန့်ညီပါတယ်အမေရိကန်ပြည်သူတွေအတွက်လိုအပ်တဲ့စစ်တပ်မျိုးကိုဖန်တီးပြည့်ရထားတယ်လीကျွန်တော်တို့အသက်အိုးရင်စီးစီတွေကိုကာကွယ်ပေးဖို့ကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့အတူသတားရဲရည်တည်ပေးနိုင်ဖို့နောက်မျိုးဆက်တွေစီကိုလက်ရှိကျွန်တော်တို့ပိုင်ဆိုင်ထားတဲ့လွတ်လပ်မှုတွေကိုအပြည့်အဝလက်ဆင့်ပေးကမ်းနိုင်ရေးအတွက်ကျွန်တော်တို့ရဲ့တာဝန်ရှိမှုကိုလည်းဖြည့်ဆည်းနိုင်ဖို့အတွက်လိုအပ်တဲ့စစ်တပ်မျိုးပါ
ဒါအပြင်လက်ရှိအကြမ်းဖက်ချင်းချောက်မှုတွေကိုဆက်နှိမ်နှင်းသွားမှာဖြစ်ပေမဲ့အင်အားကြီးနိုင်ငံချင်းပြိုင်ဆိုင်မှုကတော့အမေရိကန်လုံခြုံရေးမဟာဗျူဟာမှာပိုအလေးပေးရမယ့်ကိစ္စဖြစ်တယ်လို့ဝန်ကြီးမက်တစ်ကဆက်ပြောခဲ့ပါတယ
်။ We face growing threats from revisionist powers as different
ကျွန်တော်အနေနဲ့ပြန်အားကောင်းဖို့ပြုပြင်ပြောင်းလဲလာတဲ့အင်အားကြီးနိုင်ငံတွေရဲ့ကြီးမားလာတဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရပါတယ်။ဒါကတရုတ်နဲ့ရုရှားတို့လိုမျိုးသူတို့နိုင်ငံတွေရဲ့အာဏာရှင်အုပ်ချုပ်မှုပုံစံနဲ့ကိုက်မဲ့ကဘာကြီးကိုဖန်တီးဖို့ကြိုးစားနေရတဲ့နိုင်ငံတွေကလာတာပါ။သူတို့ကတခြားနိုင်ငံတွေရဲ့စီးပွားရေး၊တန်တမာရေးနဲ့လုံခြုံရေးဆွံ့ပြချက်တွေပေါ်မှာဗီဒီယိုအနာကျင့်သုံးနိုင်ရေးကြိုးပမ်းလုပ်ဆောင်နေကြတာပါ
အခုဒီနေ့လာနေမှာအင်ဒိုနီးရှားနိုင်ငံကိုရောက်လာခဲ့တဲ့ဝန်ကြီးမက်တစ်ကအာရှနိုင်ငံတွေရဲ့အချုပ်အခြာပိုင်ဆိုင်မှုကိုလေးစားတဲ့အနေနဲ့ဘယ်သူကမှသူတို့ရဲ့စီးပွားရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဆုံးဖြတ်ချက်တွေမှာဗီဒီယိုအနာမရှိသင့်ဘူးလို့ထုတ်ပြောလိုက်ပါတယ်တကယ်တော့တရုတ်နိုင်ငံအနေနဲ့ဒေတာတွေမှာပြောင်းပြင်းပြင်းထန်ထန်အင်အားတိုးချဲ့လာတာကိုအခုခီးစဉ်ထဲမှာပါတဲ့အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံအပါအဝင်အခြားအရှေ့တောင်အာရှနိုင်ငံတွေအနေနဲ့တောင်တရုတ်ပင်လယ်ထဲမှာခံစားနေရချိန်မှာအမေရိကန်အနေနဲ့အခုလိုတန်တမာရေးရပျော့ပျော့ပြောင်ပြောင်ချိတ်ကပ်လာတာလို့သုံးသပ်မှုတွေဖြစ်နေပါတယ်။အခုလိုအချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကတော့အမေရိကန်ရဲ့စစ်ရေးအသင့်ဖြစ်မှုကိုအဓိကအားနည်းစေတာကမကြာခင်ကကာကွယ်ရေးဘတ်ဂျက်ဖြတ်တောက်မှုတွေနဲ့ယာယီဘတ်ဂျက်လုပ်ငန်းစဉ်တွေကြောင့်ဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။ဒီခေတ်စဉ်မတိုင်ခင်မှာပဲအမေရိကန်ရဲ့စစ်သင်္ဘောကြီး USS Hopper ဟာတောင်တရုတ်ပင်လယ်တွင်တရုတ်နဲ့နယ်မြေအငင်းပွားနေတဲ့စကာဘိုရိုကမ်းခြေနားကနေဖြတ်မောင်းသွားတဲ့အတွက်တရုတ်ဘက်ကရန်စတာလို့ထုတ်ပြောထားပြီးတရုတ်ချုပ်ကြအာဏာပိုင်ဆိုင်မှုအတွက်လိုအပ်သလိုတုံ့ပြန်သွားမယ်လို့လည်းချိန်ချောက်ထားပါတယ်။ဒါပေမဲ့အခုဝန်ကြီးမက်တစ်ရဲ့ခီးစဉ်ကတော့သမ္မတထရမ့်ရဲ့အာရှဒေသတွင်ခီးစဉ်နောက်ဆက်တွဲဖြစ်လာတာမို့ဒေသတွင်လုံခြုံရေးအတွက်အပြည့်အစုံဆောင်နိုင်တယ်လို့လုံခြုံရေးကျွမ်းကျင်သူဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကပေါမော့ခကားဖေယာကဆိုပါတယ
် Cooperating with China on North Korea is absolutely vital
မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကလုံးဝကိုအသက်အမြတ်အရေးကြီးပါတယ်အမေရိကန်ရဲ့ဝေဒင်းမစ္စာဒုံးကြီးကာကွယ်ရေးအစီအစဉ်ကိုလည်းဒုက္ခဒေါသတကြီးစန့်ကျင်ပြောကြားထားခဲ့တယ်လေဒါပေမဲ့အခုဟာကအပြည့်အစုံဆောင်တဲ့ထိုးတက်မှုပါအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်ရင်ဥမာကျွန်တော်ဆိုကင်ဘရာမှာရှိနေတော့ဩစတြေးလျလိုဒေသတွေနိုင်ငံတွေအတွက်လုံခြုံရေးရပူစေးရတာပေါ့ဗျာ
ပမခတေယာကဆက်ပြီးအခုလိုအချိန်မှာအမေရိကန်အနေနဲ့အဓိကပါတီကြီးနှစ်ခုကအမတ်တွေကြားဘတ်ဂျက်ကိစ္စမညှိနှိုင်းနိုင်ဖြစ်နေတာကအမေရိကန်ရဲ့ဥဆောင်မှုစံနမူနာကိုထိခိုက်စေနိုင်တာမို့ဒါကိုအမြန်ဆုံးဖြေရှင်းသင့်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါရှင်ကျမတို့ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပြုလို့ရတဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရတဲ့ဆိုရင်တော့ကျမတို့ရဲ့စာရိုက်လိပ်စာက VOA American တပ်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်မကြာခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်ကိုလိုင်းဒိုမီတာ3240နဲ့48ပြင်လိုင်းလမ်မီတာ190 kHz 1595ကနေပြီးတော့လည်းတိုးချဲ့နှာစင်နိုင်ပါတယ်
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ခါအင်္ဂါနေ့မနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီတိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်ချမ်းကောက်နှုတ်ချက်နဲ့အီရန်အတုံးအင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာနိုင်မှာဖြစ်ပြီးစီးပွားရေးအစီအစဉ်မှာတော့
ဟိုကျွန်တော်တို့နိုင်ငံတည်းရဲ့အဓိကသူကအများဆုံးဝယ်တာအိန္ဒိယပေါ့ဝယ်တာတော့အိန္ဒိယနဲ့တရုတ်ဒါပေမဲ့အများဆုံးဝယ်တာအိန္ဒိယပါအဲ့တော့ကျွန်တော
်မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအတွင်းဥက္ကဋ္ဌနဲ့ဆက်သွယ်မြင်းမြန်းချက်ကိုနှာစင်နိုင်ပါတယ်။နောက်ပိုင်းမှာတုတ္တဆုံလင်းအမေရိကန်တခွင်စီစဉ်ကိုလည်းနှာစင်ရမှာပါရှင့်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြက်ဦးကျော်စံသားနဲ့ဦးစမိုးဝေတို့ကောက်နှုတ်တင်ပြပေးထားတာကိုနှာစင်နိုင်ပါပြီရှင်
။အာဆီယံမီဒီယာတွေအတိုက်အခိုက်ခံရခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Bangkok Post သတင်းစာရဲ့အဒီရအာဘော်ကိုတင်ပြလိုပါတယ်။သတင်းလွတ်လပ်မှုဆိုတာနိုင်ငံတစ်ခုမှာလွတ်လပ်စွာပြောဆိုခွင့်ရှိမရှိစမ်းသပ်နိုင်တဲ့အဓိကမှတ်ချက်ဖြစ်ပါတယ်။ဒီစမ်းသပ်မှုမှာဒေသတွင်းနိုင်ငံတွေအားလုံးကြားရှိနေပါတယ်။ကွန်မြူနစ်ဗီယက်နမ်နိုင်ငံမှသည်စစ်တပ်ကြီးစွမှုပြန်လည်ခေါင်းထောင်လာတဲ့မြန်မာနိုင်ငံအထိအစိုးရတွေဟာမီဒီယာသမားတွေကိုဖမ်းဆီးထောင်ချချင်းချောက်လာကြပါတယ်။ထိုင်းနိုင်ငံမှာဆိုရင်စစ်အစိုးရကိုလှောင်ပြောင်စေရတဲ့ Facebook စာမျက်နှာ Kai Myu ပြီးခဲ့တဲ့အပတ်ကပဲပြတ်ကွက်သွားခဲ့ပါတယ်။သမားဆက်တက်သူပမခါကျုပ်သမိုင်းပညာရှင်ရှန်ဝစ်ကာဆာစရီကိုလည်းထောင်ဒဏ်ဆန်ငါးနှစ်ကြက်ခံနိုင်တဲ့ကွန်ပျူတာပြစ်မှုနဲ့ဆွဲဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းသမ္မတရဲ့တာဝန်ရှိမှုတွေကိုထောက်ပြနေတဲ့အဓိက website ကိုဥပဒေအရကြမ်းဖမ်းအပြစ်ရှာပိတ်ပင်လိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာဆိုရင်ပြင်းပြသုံးလကိုသတင်းသမားတယောက်နှုံထောင်သွင်းအကျဉ်းချခြင်းခံရပါတယ်။အမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့၅လအတွင်းမှာပဲသတင်းလွတ်လပ်ခွင့်မြင့်တင်ရေးမူဝါဒမှသည်ချိန်ချောက်မှုနဲ့ဆိုးရွားတဲ့အခြေအနေစီကိုကူးပြောင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းမလေးရှားနဲ့စင်ကာပူကသတင်းသမားနှစ်ယောက်ဟာခွင့်ပြုချက်မဲ့ drone ယာဉ်အသုံးပြုမှုနဲ့ထောင်ချခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာပမကချွန်ဝီကဝန်ကြီးချုပ်ကတော့အကြောင်း Facebook မှာမှတ်ချက်ရေးတာရေးသားခံရသူကဘာမှမပြောပဲရဲရွာမျက်နှလုံးမျက်နှာလုတ်ပြီးကွန်ပျူတာပြစ်မှုတက်လိုက်တာဖြစ်ပါတယ်။သမ္မတဒူတာတေးကိုဝေဖန်တဲ့ website ပိတ်တာကွန်မြူနစ်ပါတီကိုဝေဖန်တဲ့ဘလော့ဂါတွေကိုဖမ်းဆီးထောင်ချတာစစ်တပ်ရဲ့ရဆက်ကြံကြုံမှုကိုသတင်းပို့လို့ကြီးလေးတဲ့နိုင်ငံတော်ပြစ်မှုနဲ့ဆွတ်ဆူခံရတာတို့ဟာတရားဥပဒေနဲ့ဘာမှမဆိုင်ပါဘူး။အာဆီယံအစိုးရတွေကဝေဖန်မှုတွေကိုထိန်းချုပ်ကန့်သတ်ပိတ်ပင်ဖို့ကြိုးပမ်းနေတာဖြစ်ပြီးရလက်ကတော့ကမ္ဘာပေါ်ကသတင်းလွတ်လပ်ခွင့်တိုင်းတာတဲ့အညွန်စရာပါ180သောနိုင်ငံတွေအနေနဲ့အာဆီယံ10နိုင်ငံစလုံးဟာထပ်ဝဲအောက်မှာရောက်ရှိနေတာပဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။
ဩစတြေးလျနိုင်ငံက The Strategic စာတော်မှာဆောင်းဝါရှင်ဂျွန်ကွိုက်ကမြန်မာနဲ့လာအိုနိုင်ငံတို့ရဲ့မူရစ်စေဝါထုတ်လုပ်မှုဟာအဓိကချိန်ချောက်မှုတစ်ခုအဖြစ်ရှိနေစေပဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းဝါတပုတ်ရေးသားထားပါတယ်။2019ခုနှစ်ဒီဇင်ဘာလအတွင်းကုလသမဂ္ဂမူရစ်စေဝါနဲ့မှုခင်းဆိုင်ရာယုံ UNODC ကထုတ်ပြန်လိုက်တဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားတဲ့အတိုင်းဆိုရင်မြန်မာနိုင်ငံကဗိမ်းထုတ်လုပ်တဲ့အခြေအနေကသတင်းကောင်းပါပဲ။2015ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေအတွင်းဘင်းဆိုင်ဤကနေမည်တွေဟာအပေါ်ယံအဖြစ်ကြည့်ရင်25ရာခိုင်နှုန်းကျဆင်းသွားပါတယ်။ဒီလိုသတင်းကောင်းတွေထွက်ပေါ်နေပေမဲ့မဲခေါင်မြဝကျွန်းပေါ်ဒေသအတွင်းဘင်းစစ်စင်ရေးကြောင့်မူရစ်စေးနဲ့ဆက်ဆက်တဲ့မှုကင်းတွေကျဆင်းသွားပြီလို့တော့မမှတ်ယူသင့်ဘူးလို့ရေးသားထားပါတယ်။ဘင်းဆိုင်နေမည်ရောပါသွားတယ်ဆိုပေမဲ့မြန်မာနိုင်ငံကဘင်းထုတ်လုပ်မှုကအထွက်တိုးလာတယ်လို့ဆိုရပါမယ်။2015ခုနှစ်ကဘိန်းထွက်ရှိမှုနဲ့နှိုင်းယှဉ်ရင်15ရာခိုင်နှုန်းပိုးပြီးတော့များလာတယ်လို့ UNODC အဖွဲ့ရဲ့သုတေသနစာတမ်းမှာဖော်ပြထားပါတယ်။ဘိန်းဆိုင်ပြုံးမှုနေရာအကျယ်ဝန်းရော့ကျသွားမှုကထိုင်းတရုတ်နဲ့ဩစတြေးလျနိုင်ငံတွေစီဟီရိုအင်ဘိန်းဖြူတင်ပို့နေမှုပေါ်တက်ရောက်မှုရှိမလာပါဘူး။ရရှိတဲ့အထောက်အထားတွေနဲ့နှိုင်းယှဉ်ကြည့်ရင် မြန်မာလာအိုနဲ့ရွှေတရီကန်ဒေတာမှာရာဇဝတ်ခိုင်းတွေကဆက်လက်ရှိနေပြီးဒေတာတွင်တည်ငြိမ်မှုနဲ့ဥပဒေစိုးမိုးရေးကိုအမှန်တကယ်ချင်းချောက်နေစေဖြစ်တယ်လို့យေတာထားပါတယ
်။ဒီကဇင်ဘတ်ဒီတွင်ကရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့ရေခင်းနဲ့လူမျိုးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူတွေတည်ဆုံခဲ့ရတဲ့ဖြစ်ရပ်ဟာအခု energy အစိုးရလက်ထက်သွေးဆွန်ခဲ့ရတဲ့ဖြစ်ရပ်တစ်ခုလို့ဆိုနိုင်ပါတယ်။တရားဥပဒေစိုးမိုးရေးရှုထောင့်၊လူခွင့်ရေးရှုထောင့်၊လူမျိုးရေးရှုထောင့်၊တောင်ပေါင်းစုံကနေပြီးတော့ဝေဖန်ညှဉ်းပန်းမှုတွေလည်းရှိပါတယ်။ဒါကြောင့်မို့လို့ဒါမဲ့အင်္ဂါနေ့ညပိုင်းတဲ့လီလိုက်အစီအစဉ်မှာတော့ဒီမြောက်ဥပိပိခနဲ့ပတ်သက်ပြီးတော့တုံ့သက်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမိများလူရဲတော်ရှင်တွေအနေနဲ့ VUE မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်ယူဆတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းတွေကိုကြိုဆိုပါရခင
်ဗျ။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချနေပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက T O 2 F I L L to fill ကဖြေဖို့ S O M E O N E apostrophe S someone's ကလူတူတယောက်ရဲ့ S H O E S shoes ကဖနာဆိုတော့စကိုက်ထွန်းရဲ့လုံကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနာကိုဖြေဖို့ပေါ့ idiom အသေးပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုပြီးနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the topin the state
ကျောင်းအုပ်စရာအစ်စ်ကတော့ကျောင်းအုပ်စရာဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်ရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
လူတူရဲ့ခြေရာကိုပြီးနိုင်အောင်လှုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်အခုစီပါရေးကဏ္ဍကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာတာဝန်ရှိသူအစိုးရတာဝန်ရှိသူတွေဦးဆောင်ပြီး2019ခုနှစ်ကုန်ပိုင်းမှာပယ်စားပွဲတွေကျင်းပခဲ့ကြတာကိုကန့်ကွက်ကြောင်းမြန်မာနိုင်ငံစားသုံးသူကာကွယ်ရေးတင်ကဒီဇင်ဘာလ26ရက်နေ့စနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကပယ်တွေကိုအဓိကဝယ်နေတဲ့အိန္ဒိယရဲ့မူဝါဒအပြောင်းလဲကြောင့်2019ခုနှစ်အတွင်းပယ်ဝယ်ယူမှုရပ်ဆိုင်သွားပြီးတဲ့နောက်မှာပယ်စားပွဲတော်တွေကိုရန်ကုန်မြို့ပါဝင်မြို့ကြီးတွေမှာကျင်းပခဲ့ကြတာပါပယ်စားပွဲတော်ကံကွယ်ရခြင်းအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးပအုပ်ခိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်
မနက်ခင်းကနေပုံမှန်တင်ပို့နေကြဖြစ်တဲ့ပဲစင်ကုန်မှတ်ပဲပဲဒီစိန်စတဲ့ပဲမျိုးစုံကိုအိန္ဒိယကဝယ်ယူမှုရပ်ဆန်းလိုက်တာကြောင့်မြန်မာနိုင်ငံကစားသုံးသူတွေအကြားမှာပဲပို့စားလာပြီးတောင်သူတွေအတွက်လည်းအဆင်ပြေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေကဥဆောင်ပြီးပဲစားပွဲတော်တွေကိုကျင်းပခဲ့ကြတာပါဒါပေမဲ့ပဲတွေကိုစိုက်တဲ့နေရာမှာပိုးသက်စေးတွေအလွန်ကျွံသုံးဆွဲမှုတွေရှိနေတာကြောင့်လူမှုကျန်းမာရေးကိုထိခိုက်မှာစိုးရိမ်ရတဲ့အတွက်အဲ့ဒီပဲစားပွဲတော်တွေကိုကန့်ကွက်ကြောင်းမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးပအုပ်ခိုင်ကပြောပါတယ
်အခုမှကျွန်တော်တို့ကဒီပဲစားပွဲတော်ကိုကန့်ကွက်ကြောင်းအရင်ကျက်သားစားပွဲတော်တို့ကတို့တော့ကျွန်တော်ဒီလိုပဲဘယ်လိုခေါ်မလဲသူတို့ကဟို H1N1 ဟိုဟာ H1N1 လားအဲ့ဒါတွေမျိုးပေါ့ဗျာဆိုတော့ အဲ့ဒါဒီကောင်ကတော့ကျွန်တော်တို့ဒီတိုင်းကြည့်နေကြတာပေါ့နော
်ဟုတ်ကဲ့
အခုကတော့ကျွန်တော်တို့ကပဲရီမှာလည်းမာဂျီမှာကစဆိုင်ကလေးကပိုးသက်စီကချမ်းတယ်လေအဲ့တော့နောက်ပြီးတော့တခါတူလောင်တဲ့အခါကျတော့လေဒီပိုးသက်စီကလည်းချမ်းတဲ့အခါကျတော့ဓာတ်ရင်းနေရမလို့အောက်ထဲနဲ့ဟိုတတ်မှတ်ထားတဲ့ပမာဏတော့များနေတာပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းဒီဓာတ်တုံးသူတွေမှာပိုးသက်စီတဲ့အန်ရယ်ကိုသွေးနေတဲ့အတွက်ဒါကျွန်တော်တို့ကတော့ဒီတခါတရားဝင်ကန့်ကွက်တာပေါ့ကျွန်တော်သားပွဲတော်တို့ဘာလို့လုပ်တော့ကျွန်တော်တို့ကမလဲဓာတ်ပွဲကမရှိတဲ့အခါကျတော့ဆရာဒီကျင့်ရတယ်မှာဒီပုံမွားလေးပဲရှိတာမရှိတာမသိတဲ့အတွက်ကျွန်တော်တို့ကဒါကန့်ကွက်တာတွေပါလေမလုပ်ပါဘူ
းတကယ်တော့ပြည်တွင်းစားသုံးမှုနှုန်းမြင့်လာအောင်ကျန်းမာရေးနဲ့ညီညွတ်တဲ့ပဲတွေထုတ်လုပ်နိုင်ရေးနဲ့လူမှုပညာပေးလုပ်ငန်းတွေကိုတာဝန်ရှိသူတွေအနေနဲ့ဦးစားပေးလှုပ်ဆောင်သင့်တယ်လို့လည်းဥပအုပ်ခိုင်ကပြောပါတယ
်ဒီနည်းနဲ့လှုပ်တာကလည်းကျွန်တော်တို့ကစီးပွားရေးနဲ့ကုတာပဲဒီချိန်မှာတို့လုံနေတာကအဲ့ဒါဒီပဲတွေကိုမလိုဘဲပိုးသတ်ခြင်းမကောင်းဘူးဟလားအောက်ခဲနဲ့ဆက်ယူနေတဲ့တဘာဝနီးတွေနဲ့ဆက်ယူဖို့ဒီတူလောင်တဲ့နေရာမှာလည်းတဘာဝနီးတွေနဲ့တူလောင်တာတွေတူလောင်မှုသင်္ကန်းဒါနီးတွေညာတွေသင်္ကန်းတွေတောင်းသူတွေကိုပြင်ညာပေးဖို့တွေဒါရေရှည်အကျိုးစီးပွားအတွက်လုပ်ရမှာပေါ့နော်ဒါမှလည်းဂျပန်တို့ဥရောပတို့ဈေးွက်တွေမှာဈေးကောင်းရနိုင်မယ်ထိုးပေါက်နိုင်မယ်ပေါ့အဲ့တော့ကျွန်တော်တို့ကအဲ့လိုအကြံပြုပြီးတော့ဟလားဒီပဲစားပွဲတော်ကြီးလုပ်တော့ရေဆိုင်ကိုကျွန်တော်တို့ကဒါဟာလာကြံွက်တာပါအ
ိန္ဒိယမှာပြည်တွင်းထွက်ပဲအရေးအတွက်နဲ့စားသုံးသူရဲ့လိုအပ်ချက်အချို့အစားမျှတမှုရှိနေတဲ့အတွက်မြန်မာနိုင်ငံဘက်ကပဲတွေဝယ်ယူမှုကိုရပ်ဆန့်လိုက်တာဖြစ်ပါတယ
်ပဲသူတို့ကအိန္ဒိယမှာဝယ်ရတဲ့အကြောင်းကတော့ဒီလိုပါသူတို့ကလည်းအိန္ဒိယဘူဟာရပြောင်းလဲလိုက်တယ်ဆိုတာကသူတို့နိုင်ငံမှာကလက်ပဲတွေကိုအခုတိုက်လာကြတယ်ပေါ့နော်သူတို့ရှားတဲ့ပဲတွေကိုတိုက်လာတဲ့အခါကျသူတို့ကလည်းသူတို့ရဲ့အိန္ဒိယကသူတို့ပဲဆိုင်တောင်သူတွေရဲ့အကျိုးစီးပွားကိုကာကွယ်တဲ့အနေနဲ့ဒီကန့်တတ်လိုက်တာပေါ့ဗျာဟိုကျွန်တော်တို့နိုင်ငံအသေးရအဓိကကသူကဟိုအများဆုံးဝယ်တာအိန္ဒိယပေါ့ဝယ်တာတော့အိန္ဒိယနဲ့တရုတ်ဒါပေမဲ့အများဆုံးဝယ်တာအိန္ဒိယပါဒါပေမဲ့သူတို့ကျတော့အိန္ဒိယတို့တရုတ်တို့ကျတော့သူတို့နိုင်ငံမှာလည်းဟိုလူကြီးရလည်းများစင်းရသားတွေပါလေဒါပေမဲ့ဘာလို့ဆိုတော့နိုင်ငံဘလောက်ပဲတိုးတက်တယ်ဆိုတော့လူကစားပေါအောင်နဲ့စင်းရသားတွေများတယ်အဲ့တော့သူတို့ကဟိုပိုးသက်စီတဲ့ချင်းကိစ္စတွေပါလေညာတွေတို့သူတို့ကတိတ်မစီစစ်ပါဘူးတရုတ်တို့အိန္ဒိယတို့ကကျွန်တော်တို့ဒီရောင်းနှမြဝယ်တာပဲဟလားဒါပေမဲ့တကယ်ဟိုကျန်းမာရေးဆောင်ရှားမှုကောင်းပြီးတော့ဟိုဖြစ်တဲ့နိုင်ငံတွေကျတော့ခွင့်ပြုပြီးနိုင်ငံတွေပေါ့ဒီဂျပန်တို့ယူရိုတို့ကျတော့သူတို့ကကျွန်တော်တို့ဒီကခုနကပြောလို့ကနှမ်းနဲ့ဆိုလို့ချင်းဂျပန်ကျွန်တော်တို့ဒီကဆက်သလောက်လို့ချင်းနေဒါပေမဲ့ပိုးသက်စီတဲ့ချင်းကြီးပါတဲ့အတွက်သူတို့မဝယ်ရဲလို့မဝယ်ဘူးဟလားကျွန်တော်ပဲဒီကြိမ်ဆိုလည်းဒီလိုပဲအော်ဈေးွက်ရှိတယ်ဥရောပမှာဒါပေမဲ့ကျွန်တော်တို့ဒီမှာပိုးသက်ဈေးသက်ချင်းတွေဟောဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတာညားနေတဲ့အတွက်မဝယ်ဘူးအဲ့လိုပေါ့ဟလားအခုအိန္ဒိယမဝယ်တဲ့ကိစ္စကတော့ပိုးသက်ဈေးသက်ချင်းကမဟုတ်ပါဘူးသူတို့ရဲ့မူဝါဒအပြောင်းလဲကြောင်း
အစိုးရတာဝန်ရှိသူတွေကဥဆောင်ပြီးပဲစားပွဲတော်စက်သားစားပွဲတော်စသဖြင့်ပွဲတော်တွေကျင်းပတာဟာဥပဒေချိုးဖောက်တဲ့လုပ်ရမဟုတ်ပေမဲ့လည်းအာဏာပိုင်နေအနေနဲ့ကွန်ပစ္စည်းတစ်ခုခုအရောက်မြင့်လာရေးအတွက် promotion လုပ်ပေးသလိုမဖြစ်စေဖို့သတိချက်တင်တယ်လို့သူကပြောပါတယ
်ဒီ FDA တို့လိုအဖွဲ့တွေကျွန်တော်တို့စားသုံးသူကကိုရေးအဖွဲ့တွေရဲ့အရက်ဖက်ပဲဒီအစိုးရအဖွဲ့တွေဒီကွန်ပစ္စည်းတစ်ခုကိုကျွန်တော်တို့ကဒါကြော်ညာခွင့်မရှိပါဘူးဒါက ethic ပေါ့နော်ကျွန်တော်တို့ရှင်းဝေအရဟလာဒါကနိုင်ငံတကာမှာရှိတဲ့စားသုံးသူကကိုရေးအဖွဲ့အစည်းတွေပေါ့နော်ဒီအထူးသဖြင့်တော့ဟိုကျွန်တော်တို့နိုင်ငံမှာတော့စားသုံးသူကြီးအဥတီဌာနကရှိတာတခြားနိုင်ငံတော်တော်များများမှာကျွန်တော်တို့လိုတပ်ပါတီတွေပဲရှိတာပေါ့နော်အဲ့တော့ဒီလုပ်ငန်းချင်းတွေနဲ့ကျွန်တော်တို့ကကွန်ပျူတာညာတဲ့အလုပ်ကိုကျွန်တော်တို့လုပ်ခွင့်မရှိဘူးတင်းတင်းနေရတယ်ပေါ့ဗျာအဲ့တော့ကြော်ညာတဲ့အလုပ် promotion အလုပ်ကကျွန်တော်တို့အလုပ်မဟုတ်ဘူးသူတို့လုပ်ငန်းချင်းတွေသူတို့ကလာသူတို့လုပ်တဲ့အလုပ်ဒါတော့ကျွန်တော်တို့ကသူတို့ထိန်းကြီးပေးရတယ် control လုပ်ပေးရတယ်သူတို့ဒီကြော်ညာပြီးမှဒီလိမ့်လဲကြော်ညာတာပြီးသာသုံးလူလက်ရကြော်ညာတာပြီးလုပ်လာလို့ရှိရင်ကျွန်တော်တို့လိုအတင်းကြီးတဲ့ဒါသာကံကွက်တာတို့တရားဆွဲတာတို့ဒါမျိုးတွေလောက်ရတဲ့သဘောရှိပါမယ်ခင်ဗျာ
ပဲဆိုင်တောင်သူတွေရောပဲကုံတွေတွေပါရေရှည်အကျိုးဖြစ်ထွန်းစေမဲ့ပို့တက်စေအလွန်ကျွံသုံးဆွဲမှုရော့ကြရေးပညာပေးလုပ်ငန်းလိုလူမှုအသိပညာပေးလုပ်ငန်းတွေကိုအစိုးရအနေနဲ့ဦးဆောင်လုပ်ကိုင်ပေးဖို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းအနေနဲ့တိုက်တွန်းကြောင်းအသင်းရဲ့ဥက္ကဋ္ဌဥပဥက္ခိုင်ကပြောပါတယ
်ကျွန်တော်တို့အကြံပေးချင်တာဒီလိုပါခုနပြောသလိုဟုတ်ကျွန်တော်တို့ဖြစ်စေချင်တာကရေရှည်ဒီပဲကုံတွေရဲ့ရေရှည်အကျိုးစီးပွားကိုကြည့်ပြီးတော့ခုနပဲတွေကိုပို့တက်စေတဲ့ချင်းတွေရော့လာအောင်ပို့တက်စေတဲ့ချင်းတွေအလားတမန်ထားတဲ့ပမာဏနဲ့မပူအောင်ကျွန်တော်တို့ကဒီစိုက်ပျိုးနည်းတွေတူလောင်နည်းတွေကို 今年别的今年可能你都白沙白了都没啥，他这个大早就开会，一路你看他呀，咱那路都真快，一百真快的去去，是吧？他家的就是过来路，哎对呀，第一批的过来，幺零零的给家里，幺零零给家里，他他们老了嘛，我讲那年那个嘛，咱那路他哎对七八的，阿拉讲的咱那路啊，他干快啥吧，是吧？他这个咱那路他没空的哩。来姑娘就是别在当中的你那些今年你那话这种子的也真的很好乎其实呢就那路白嘛好乎就那路妈妈那年嘛个不在这边把这路按理要说说弟弟妈妈去的不能跟上要看去玩东西的明白的可能不在这样哭啊不都来这个地白里嘛的那他关东的路天的那啥在这样路啊可能那不叫以前就前他那里那为了他看都让那个嘛白的家人嘛到了外地面后边因为咱今天你不在谁家里不喏阿拉的阿拉的都哪里不喏
你们能看啥东西搞过一天哈啥东西搞的先路路家嘛一个提高前面苏州的龙江东水站呢这恰大都是我帮我母亲的家里个松山坡周边滨江北龙岸的楼上里的安吉欧派系的库皮巴来看呀
ကိုဇာဝင်းလာရဲ့စီးပွားရေးကဏ္ဍကိုနှာစင်ခဲ့ကြရတာပါရှင်အခုတုတ္တဆုံးလင်အမေရိကန်တခွင်ကိုဆက်ပါမယ်အမေရိကန်မှာနေထိုင်နေကြတဲ့မြန်မာရွှေ့ပြောင်းခြေချနေထိုင်သူတွေအထူးရင်ဆိုင်ရလေးရှိတဲ့ DUI လို့ခေါ်တဲ့အယက်မှုပြီးကားမောင်းလို့အဖမ်းခံရတဲ့အကြောင်းနဲ့တရားဥပဒေအရဘလို့အရေးယူခံရနိုင်တယ်လဲဆိုတာတွေကိုအင်ဒီယားနာပြည်နယ်ကအစိုးရလက်ထောက်ရှိနေတဲ့ဦးဖြစ်တဲ့မလွန်ခမ်းပိုက်ပါကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုနှာစင်နိုင်ပါပြီရှင်
မလွန်ခမ်းပိုက်ပါကဒီမြန်မာနိုင်ငံသားတွေတော်တော်များများနေထိုင်တဲ့အိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မှာအစိုးရလက်ထောက်ရှိနေဆိုတဲ့အခါကျတော့ပေါ့လေဒီအိန္ဒိယနာပြည်နယ်မှာမြန်မာနိုင်ငံသားတွေအများဆုံးရင်ဆိုင်ရလေးရှိတဲ့အမှုတွေအကြောင်းအရင်ပြောပြပေးပါလား
ဟုတ်ကဲ့ပါကျွန်တော်ဒီအစိုးရရှိနေလက်ထောက်စိုးရရှိနေလောက်တာ၃နှစ်ခွဲကျော်ပါပြီအဲ့ဒီမတိုင်ခင်တုန်းကတော့ကျွန်မကိုပိုင်ရှိနေSolo practitioner အနေနဲ့၅နှစ်လောက်လုပ်ခဲ့ပါတယ်ဆိုတော့ကိုပိုင်ရှင်းနေလို့တော့မှာပဲဖြစ်ဖြစ်ဒီအစိုးရရှင်းနေနေဆက်ရတဲ့အချိန်ပဲဖြစ်ဖြစ်အများစုပြစ်မှုတွေကျမဒီမြန်မာနိုင်ငံလာတဲ့လူတွေတွေ့တာကတော့driving under OVWI ဒါမှမဟုတ် DUI လို့ခေါ်ရဲ driving under the influence ပေါ့နော
်အရက်တော့မူးပြီးတော့ကားမောင်းတာပေါ့နော
်ဟုတ်ကဲ့အတိတ်ပဲတိကျဆိုလို့ရှိရင်တော့ဟုတ်ကဲ့အရက်တော့ပြီးတော့မူးရင်းနဲ့ကားမောင်းတယ်လို့အတိတ်ပဲဥပဒေကတော့အတိတ်ပဲပေါ်ပြတယ်ဒါပေမဲ့ကျမတို့အနေနဲ့အများတန်းဟိုသူတို့ကနားလည်လွဲတာကတော့ဗာလဲဆိုတော့မူးလေဆိုတဲ့အခါကျတော့ကျမတို့သူတို့ထင်တာကတော့မူးပြီးတော့ဘာမှမသွားနိုင်မလုံနိုင်အရင်မူးတယ်လို့ပဲသူတို့ကသတ်မှတ်တယ်ဒါပေမဲ့အစိုးရရဲ့အဲ့ဒီဥပဒေအောက်မှာမူးတယ်ဆိုဘယ်လိုသတ်မှတ်လဲဆိုတော့ဒီမူးမမူးခံစားရလားဆိုတဲ့အပေါ်မှာမဟုတ်ပဲနဲ့objectively ပေါ့နော်ခန္ဓာကိုယ်ထဲမှာအရက်ပမာဏကဘယ်လောက်ရှိသလဲခန္ဓာကိုယ်ထဲမှာအရက်ပမာဏရှိတယ်ဆိုလို့ရှိရင်ဆုံးဖြတ်ချက်ကိုထိခိုက်နိုင်တယ်ဆိုလို့ရှိရင်သူတော့မူးတယ်လို့သတ်မှတ်တယ်ဆိုတဲ့အခါကျတော့အဲ့ဒီပိုင်းတော်တော်များများကဒီဥပဒေကိုနားမလည်တဲ့အခါကျတော့ပေါ့နော် DUI ပိုင်းဆိုင်ရာတော်တော်များများရှင်းပြပေးရပါတယ
်ဒီမှာပေါ့လေအခုလိုအမှုဖြစ်ပြီဆိုရင်တရားရုံးမှာဟိုဘယ်လိုအမှုရင်ဆိုင်ရလေးရှိပါလဲအမေရိကကဒီတရားရုံးစနစ်အကြောင်းလည်းပြပြပေးအောင်ခင်ဗျာ
ဒီနိုင်ငံမှာ civil court ရှိတယ် criminal court ရှိတယ် juvenile court ရှိတယ် ဆိုတော့ court တရားရုံးအမျိုးမျိုးရှိတယ်ဆိုတဲ့အခါကျတော့သူတို့တရားရုံးရောက်ပြီဆိုတဲ့အခါကျတော့ဒီတရားရုံးကဥပဒေကျွန်းလွန်လို့ criminal အနေနဲ့ပြစ်မှုတင်လို့တရားရုံးရောက်တာလားတမမလို့ရှင် civil သဘောအနေနဲ့ဥပမာအဖြစ်မိသားစု question မှုဆိုလို့ရှင်ဒါ civil court နဲ့ပတ်သက်တယ်တမမလို့ရှင်တယောက်နဲ့တယောက်သဘောမတူလို့တိုင်တာပေါ့နော်အဲ့ဒါမျိုးက civil court ဖြစ်တယ်ဒါကတော့ဒီဥပဒေကိုကျွလွန်တဲ့ဟာနဲ့မဆိုင်ဘူးနောက်တစ်ခုက juvenile court ဆိုတာကကလေးငယ်တွေအသက်16နှစ်မပြည့်သေးတဲ့ကလေးတွေတကယ်လို့ပြစ်မှုကျွလွန်နေဆိုလို့ရှိရင်သူတို့မှာ court တသက် juvenile court တသက်ရှိတယ်ဆိုတော့ court ကအမျိုးမျိုးရှိတယ်အဲ့အမျိုးတွေနားမလည်တဲ့အခါကျတော့သူတို့ရဲ့တခါလေကြောက်ရှင် case ရှိတယ်ဆိုလို့ရှိရင်သူတို့ကဘယ် court လဲဘယ် court ကိုသွားရမှန်းမသိဘူးနောက်တစ်ခုကျတော့ဒီသူတို့ကျွလွန်တဲ့ဟာကဥပဒေကျွလွန်တာလား Demolition civil pangani, Yama pangani, Jun and Hamula, Sir Hamu, through a thing namely to Jamu, Sir Kajaro, to the Mina Shimpia Piavare.
Kunaga, DU and Bolly, Yetta Biro, Movie or Gamone Kisabono, Sir Ailo Kisari Malewe, Umahu, Belo Pons and Mu, Belo Nitam Murima, Pankanali Shile.
Belo Rani Sapanes or the traffic stop Gani Sapiro, or police officer Gayanti, really. Sir, police officer traffic to Kugu. Upre Kujula Mushida Solution, traffic stop Lolo Yara, Echangani Sabiro, Ajana Yara, Pipe, the English signs of intoxication, Sora Dura Shida, the Mula Mumula Soreha, Tauta Yara Ham, you wanna, Wapi Druka Lansolution, Yang 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 Shoni the La, Missilia Nini La, Lumuri, Dura Ti, Biro de Gelu, Ajana intoxicate Pipe, Sora Dura, probable cause. ရှိတယ်ဆိုလို့ရှိရင်အဲ့ရနေစပြီးတော့သူတို့ procedure net gaining out through a moyare. The yellow of Yamanaga, Lare Lure, the Mamushin, English got Namale Lure, a dread solution or through a Mamokin, implied consent or a she there, the license Miyakin, implied consent got Miyan and Lamato Tire have one, implied consent or a ga, the yellow Yega, Genoco, Pane solution, yet, Mayoning a little Pane solution, Geno Mobo. The body wire, so they have an implied consent look or it. Tabby met Druga, Aragom, Mokanga, Yerega, the panel rego, Yen Yobiabo Lua Bare, the mobile hacker with the body to last or Yen Piabo Lura, the yellow, Eri Luriga, the bomb to use solution, refusal and then let them be your license go to Nip Yakayare.
Tuilema, Elko Hop, Mana, Blau Nyales Rago Tibo Dre, who presented Mokami or Tina Bolly, so the yellow go out down Yimbido Mobuzo in all Bazapianimale.
Druga. Consent load there, the body resolution, Mokhine. Did another go about Pilales or English Gamma Pionai Luria consent go, Mabaynai, inform consent Mabaynai. Aika Jarop, Yerega Balolas or the other GC go warrant Yuyabare. Do you will want blood drawler would warrant Yuyabare. So I got Jar, I warrant that say you want a nurse got to go you be able to sit there.
တဲ့ကကြတော့သူရပမာနာအဲ့မှာဘလောက်ပါလဲဆိုတာအဖြစ်ပေါ်လာတဲ့အခါကျတော့အဲ့ဒါကိုကြိုက်ညီအောင်ပေါ့နော်အပြစ်ပြမှုတင်ရတယ်ခုနလိုအဖမ်းခံရတဲ့နောက်တစ်ခုကတရားရုံးကနေကိုယ်မှာအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီဆိုတာနဲ့ဟိုဘယ်လိုပုံစံမျိုးပြစ်မှုတွေကိုအစဉ်စဉ်ချမှတ်ပါလဲတရားရုံးကိုဒီအပြစ်တင်လိုက်ပြီဆိုတော့ねပထမဦးဆုံးသူတို့ရဲ့တရားရုံးကိုလာတဲ့အချက်လာရတဲ
တို့တရားသူကြီးကနေဒီလူကိုပါပြမှုတွေနဲ့သူ့ကိုဖြစ်တင်ထားတဲ့ဆရာတွေကိုရှင်းပြတယ်ပြီးတော့ advisement of rights ဆိုတာလူတူတယောက်အနေနဲ့ဒီဖန်ခံရပြီဆိုလို့ရှိရင် constitution အောက်မှာဗာရပိုင်ခွင့်တွေရှိတယ်လဲဆိုတာကိုရှင်းပြပါတယ်ပြီးလို့ရှိရင်သူတို့ရဲ့သက်ဆိုင်တဲ့ဥပမာ deadline တွေကဘယ်လိုဘယ်လိုရှိတယ်လဲရှင်းနေငှားနိုင်မလားအဲ့ဒါမျိုးတွေကိုဒီ initial hearing မှာတရားသူကြီးကမေးမြန်းပါတယ်ဆိုတော့အဲ့ဒီ advisement of rightsကိုရှင်းပြပြီးပေးပြီးလို့ရှိရင်ဒီတရားခံကနေပေါ့နော်နားလည်ကြောင်းလက်မှတ်ထိုးပေးရပါတယ်ဆိုတော့မြန်မာနိုင်ငံသားတွေအနေနဲ့ကအဲ့အချိန်မှလည်းပါတာပြန်တရားရုံးကနေခေါ်ပေးရတယ်သူတို့ advisement တွေကိုနားလည်အောင်လို့ဆိုတော့အဲ့ initial ပြီးပြီဆိုလို့ရှိရင်သူတို့တွေက pre-trial conference ဆိုပြီးတော့နောက်ထပ်ရှင်းနေငှားပြီးပြီလားဘယ်လိုရှင်းနေအချိန်နေရှိသလဲ case ကဘယ်လိုရှင်းနေသလဲဆိုတော့တရားရုံးရက်ချင်းပါတယ်ရက်ချင်းပြီးတဲ့အခါကျတော့ဒီလူကတရားခံကတကယ်လို့ပြစ်မှုဝန်ခံခြင်းလဲဆိုလို့ရှိရင်အဲ့ဒီအချိန်မှာplea လို့ခေါ်ရဲ enter plea ပြစ်မှုဝန်ခံလို့ရတယ်ဒါမှမဟုတ်လို့ရှိရင်သူ့မှာပြစ်မှုကို trial လုပ်ခြင်းလဲဆိုလို့ရှိရင်ပြစ်မှုရင်ဆိုင်ခြင်းလဲဆိုလို့ရှိရင်လည်းသူ့မှာ trial လုပ်ပိုင်ခွင့်ရှိပါတယ်ဆိုတော့ choice ကတော့တရားခံမှာရှိတယ်
နောက်တရင်ဘက်မှာထုတ်လွှင့်ပေးမယ့်အပိုင်းနဲ့မှာတော့ရက်တောက်ပြီးရင်မောင်းလို့မရအောင်အာဏာပိုင်တွေဘယ်လိုကြက်မှတ်ကင်တွယ်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်ရှင်
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ Iran ဝန်ကြီးချုပ် Heydar al-Abadi ရဲ့ပန်ကြားချက်နဲ့ FFS ကတည်ငြိမ်ရေးအတွက်လုပ်ငန်းဆိုင်ရာရန်ပုံငွေအဖွဲ့ကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနေ2015ဇူလိုင်လမှာ IS အစွန်းရောက်နှိမ်နင်းကမ္ဘာပူးပေါင်းဆောင်ရွက်မှုအဖွဲ့အကူအညီနဲ့ထူထောင်ခဲ့ပါတယ်။ American ပြည်ထောင်စု USA ကကနဦးကူငွေဖြစ်နဲ့ဒေါ်လာ9တန်းချထားပေးခဲ့တယ်လို့အဲ့ဒီချိန်ကစပြီးအလူရှင်23ဘွယ်ကဒေါ်လာ509တန်းကျော်လှူဒန်းခဲ့တာပါ။ဒါဟာ IS တွေသိမ့်ပိုက်ထားတဲ့ data တွေပြန်လည်လွတ်မြောက်လာချိန်မှာဒေသခံအီရန်နိုင်ငံသားတွေရဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ပေးနိုင်ဖို့အပြင်အကြမ်းဖက်မှုရန်ကနေလွတ်အောင်ပြေးကြသူတွေနေရပြန်လာနိုင်ဖို့အခြေအနေတွေဖန်တီးပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါဟာလူစွမ်းကောင်းလှုပ်ဖို့ကြိုးစားတာတစ်မျိုးပါ။အဲ့ဒီမှာလှုပ်ဖို့လိုနေတာက IS တွေခြံထားရတဲ့မြေမြုပ်မိုင်းတွေကိုရှင်းဖို့လျှက်စစ်တပ်ရဖို့ရေရဖို့ရေစိုးဆွန့်ပစ်စနစ်တွေလိုအရေးပါတဲ့အခြေခံအဆောက်အုံတွေပြန်လည်တည်ဆောက်တာပြုပြင်တာတွေအပြင်ကျောင်းတွေပြန်ပြီးဖွင့်ဖို့ဆေးကုသရေးဆိုင်ရာအဆောက်အုံတွေနဲ့စီပင်အဆောက်အုံတွေပြန်လည်တည်ဆောက်ရေးတွေဖြစ်ပါတယ်။ဒါအပြင်အပြည့်စည်ပုံတွေကိုဖယ်ရှားဖို့လမ်းတွေပြန်ပြီးဖွင့်ဖို့နဲ့မြို့ပြပြန်လည်ရှင်သန်လာရေးအတွက်လူငယ်တွေကိုအလုပ်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းလုံခြုံမှုတိတ်မရှိတဲ့ဝင်းကျင်မှာဒီအလုပ်တွေလုပ်ဖို့စိတ်ကိုခက်နေတာမို့လုံခြုံရေးအခြေအနေပြီးတဲ့နောက်သာလုပ်နိုင်တယ်လို့အများစုအတွက်အကောင်းဆုံးဘာလုပ်ပေးနိုင်မယ်ဆိုတာကိုပဲကြည့်ပြီးလုပ်ပေးနေရတာပါ။ဒီလိုစိန်ခေါ်မှုတွေရှိနေတာကြောင့်ခရီးယန်ရေစစီနဲ့ဆွန်နီမွတ်စလင်တွေအပါအဝင်ထောင်နဲ့ချီတဲ့အိုးရင်ရွှေပြောင်းအခြေချတဲ့အီရတ်တွေဟာသူတို့ဘဝပြန်လည်တည်ဆောက်နိုင်ရတဲ့ဆက်ပြီးရုန်းကန်နေရဆဲဖြစ်ပါတယ်။မနစ်ကဇူလိုင်လရုံးကတော့ American ပြည်တော်စုက FFS အတွက်ဒေါ်လာတန်း150ချပေးဖို့ကြေညာပြုခဲ့ပါတယ်။ပေးငွေကို85တန်းစီခွဲပြီးနှစ်ရက်ချပေးဖို့စီစဉ်ထားတာပါဒီဒုတိယအရေးဟာအီရတ်တီဆောက်ရေးရန်ပုံငွေသုံးဆမှုနဲ့ပတ်သက်ပြီး UNDP မှတာဝန်ခံတာဝန်ယူမှုနဲ့ပွင့်လင်းမြင်သာမှုတွေတိုးတက်လာပြီးမှသာပေးဖို့အတွက်သတ်မှတ်ထားပါတယ်အီရတ်မြောက်ပိုင်းကလူမျိုးစုတွေအတွက်ကူညီကယ်ဆယ်ရေးအမြန်လိုအပ်နေတာဟုအမေရိကန်ပြည်ထောင်စုကကုလသမဂ္ဂရဲ့ FFS အစီအစဉ်အတွက်ရန်ပုံငွေ85တန်းနဲ့က95တန်းကိုချထားပေးလိုက်ကြောင်းကြေညာခဲ့ပါတယ်။ဒါဟာ91လွင်ပြင်နဲ့စင်ကြာဒေသမှာနေထိုင်တဲ့လူမျိုးစုငယ်လေးတွေအတွက်စီမံကိန်းတွေမှာတုံ့ဆွဲဖို့ဖြစ်ပါတယ်။ကုလသမဂ္ဂအနေနဲ့ဒီအတွက်ရန်ပုံငွေတချို့ရမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather New York ကပြောပါတယ်။ဒါပေမဲ့ဘာသာကွဲလူနည်းစုတွေအတွက်ချထားပေးတဲ့ဒီလိုရန်ပုံငွေမျိုးအတွက်ထိထိရောက်ရောက်ပို့ပြီးလုပ်ပေးနိုင်မယ်။တခြားနီလန်းတွေကိုလည်းရှာဖွေမှာဖြစ်တဲ့အတွက်နောက်ဆုံးမှာတော့သူတို့တွေဟာနေရရင်းကိုပြန်နိုင်မယ်လို့လည်းပြောကြခဲ့ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘမဟုတ်ကြောင့်တည်စေအပ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ခဲ့တဲ့တနအိစားအစီအစဉ်စအဆုံးကိုမနေ့၈ရက်နေ့ကနေ၉ရက်နေ့အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။အခုအင်ကာနေ့မနေ့ပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းအကျဉ်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါမယ်ရှင
်။အမေရိကန်အစိုးရနဲ့ကွန်ဂရက်ထွတ်တော်အကြဘန်ဒါယီကိုဟာဂျက်ပြည်လဲစီမဲ့ဥပဒေကြမ်းတရက်ကိုအထက်ထွတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်ပိုင်းတနင်္လာနေ့နောက်ပိုင်းမှာတော့အောက်လွှတ်တော်ကလည်းအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒါကြောင့်အစိုးရရန်တရားပြန်လည်ရှင်းသာဖို့လမ်းပွင့်သွားပြီးဖြစ်ပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေအနေနဲ့သဘောပေါက်ပြီးကျွန်တော်တို့ရဲ့မဟာနေဇတ်လုံခြုံရေးစစ်တပ်အရေးပေါ်ကယ်ဆယ်ရေးသမားတွေကိုထပ်ပံဖို့အတွက်ဆန္ဒရှိလာကြတဲ့အတွက်ကျွန်တော်ဝမ်းမြောက်ပါတယ်လို့ဆန္ဒဒေါ်နယ်ထရမ့်ကပြောကြောင်းအင်ဗျူရောပြောခွင့်ရကကြီးညာချက်တရားမှထက်သွင်းဖတ်ကြားသွားပါတယ်။ရန်ကုန်မြို့မှာဒီကနေ့ယုံကျင်းရှိနေတဲ့ Reuters သတင်းတောက်ဝါလုံးနဲ့ကျော်စုဦးတို့ကိုချက်ချင်းလှုပ်ပေးဖို့ RSF ကနေစည်းမထားသတင်းတောက်များအဖွဲ့ကအစနာခံစားတောင်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရိုဟင်ဂျာအခြေအနေသတင်းရေးသားခွင့်ကိုစစ်တပ်ကညှဉ်းဆန်တဲ့အရေးမှာသူတို့နှူးဒဇာကန်ဖြစ်နေရမှုကိုရပ်ဆန့်ရမယ်လို့လည်းဖော်ပြထားပါတယ်။ရတက6ပတ်ကြာအဖမ်းခံရပြီဖြစ်တဲ့ဒီသတင်းတောက်နှူးကိုဒီကနေ့ယုံထုတ်တဲ့အခါသူတို့အတွက်အမကန်လျှောက်ထားတာနဲ့ပတ်သက်ပြီးတရားစီရင်ရကြနာစစ်ဆေးပါလိမ့်မယ်။ပြီးခဲ့တဲ့ January 10ရက်ယုံကျင်းတုန်းကတော့အမခန်ရှောက်ထားမှုကိုတရားသူကြီးကတချခဲ့ပြီးသူတို့အပေါ်နိုင်ငံတော်ရှိဝဲချက်ဖောက်ဖျက်မှုဆိုင်ရာဥပဒေအရဆွဲဆိုမယ်လို့အစီပြေခဲ့တာဖြစ်ပါတယ်
။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံသာတင်ညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဦးစာမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါလိမ့်ရှင်။အင်္ဂါနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 70 kHz 1063ည line to meter 19 kHz 15563ည line to meter 25 kHz 11965တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.